ဒုတိယအတွင်းစိတ်ဝင်စားဖို့အကောင်းဆုံးသတင်းကတော့ဖန်စီခံထားရတဲ့ရိုက်တာသတင်းတော့ကိုဝလုံးနဲ့ကိုချော်စိုးဦးတို့နှစ်ယောက်ရဲ့အမှုကိစ္စပါပဲ။ဧပြီလ20ရက်နေ့ရုံးကြီးမှာတေလိုပြသက်တည်တယောက်ဖြစ်တဲ့ဒုရဲမှူးမိုးရနိုင်ကိုစစ်ဆေးပါတယ်။ဒီဒုရဲမှူးဟာကိုဝလုံးတို့ကိုဖန်စီပြီးချိန်သူနဲ့ရဲတကြက်ကြီးခင်မောင်လင်းတို့ကိုလည်း1923ခုနှစ်မြန်မာနိုင်ငံအစိုးရလျှို့ဝှက်ချက်အက်ဥပဒေရဲစည်းကမ်းထိန်းသိမ်းရေးဥပဒေတွေအရအေးအေးယူမယ်ဆိုပြီးပြည်ထောင်စုဝန်ကြီးဌာနကသတင်းထုတ်ပြန်ထားသူဖြစ်ပါတယ်။အခုရုံးကြီးဒူရဲမှူးမိုးရနိုင်တရားခွင်မှာဘာတွေထွက်ဆိုခဲ့သလဲဒီအမှုကြောင့်ပြည်ထောင်စုဝန်ကြီးဌာနဂုံသိခါထိခိုက်လာနေပြီလားဆိုတာကုတ္တပတ်တင်ပြသွားပါမယ်
။ဖြစ်စဉ်အချင်းကိုပြန်ပြောရရင်ပြီးခဲ့တဲ့2019ဒီဇင်ဘာလ12ရက်နေ့ညကရိုက်တာသတင်းတော်ကိုဝါလုံးနဲ့ကိုချော်ဆိုးတို့နှစ်ယောက်ရန်ကုန်ထောက်ကျမ်းမှာလုံခြုံရေးရဲတပ်ဖွဲ့ရဲ့ဖမ်းဆီးခြင်းကိုခံရပါတယ်။ပြင်ပကိုပေါက်ကြားလာတဲ့ရဲမှတ်တမ်းမှာလုံခြုံရေးရဲတပ်ဖွဲ့ဝင်တွေဟာထောက်ကျမ်းနယ်မြေရဲစခန်းအပိုင်အမှတ်3လမ်းမကြီးနဲ့နီလာလမ်းစုံနေရာမှာရင်စစ်ပိတ်ဆို့တာဝန်ဆောင်ရွက်နေခဲ့တယ်။အဲ့ဒီအချိန်အမှတ်3လမ်းမကြီးအတိုင်းတောင်ကနေမြောက်ဘက်ကိုလမ်းလျှောက်လာတဲ့ရိုက်တာသတင်းတော်ကိုဝါလုံးနဲ့ကိုကျော်ဆိုးတို့ကိုတွေ့ပြီးမတင်ကားလို့ရက်တက်စစ်ဆေးရှာဖွေတယ်။သူတို့နှစ်ယောက်စီကနေရခိုင်ပြည်နယ်မြောက်ပိုင်းအကြမ်းဖက်မှုဖြစ်စဉ်ကာလရဲတပ်ဖွဲ့ကနေအထက်ကိုအစီရင်ခံတဲ့စာမိတ်ထူတွေကိုတွေ့လို့ဖမ်းဆီးလိုက်တယ်။နောက်တော့သူတို့ကိုထောက်ကျန်နေမြေရဲစခန်းမှာမြန်မာနိုင်ငံအစိုးရလျှို့ဝှက်ချက်များအဥပဒေပုံမှန်၃နှစ်အမှုဖွင့်ထားတယ်ဆိုပြီးဖြစ်ပါတယ်။ဒါနဲ့ပတ်သက်ပြီးဖမ်းဆီးခံရတဲ့ကာရကံရှင်ကိုဝါလုံးတို့ပြောတာကတော့သူတို့ကိုရဲတပ်ဖွဲ့ဝင်တွေကချင်းဆိုလို့အမှတ်ရှိလုံခြုံရေးရဲတပ်ရင်းကိုအင်တာဗျူးလုပ်ဖို့သွားတာဖြစ်တယ်။အဲ့ဒီကနေချင်းဆိုတဲ့ရဲတပ်ဖွဲ့ဝင်နဲ့အတူအနာကစားတောက်ဆိုင်ကိုသွားအဲ့ဒီရဲတပ်ဖွဲ့ဝင်ကရခိုင်ပြည်နယ်မြောက်ပိုင်းနဲ့ဆိုင်တဲ့အထောက်အထားကိုပေးဒါကိုဖွင့်ကြည့်ခွင့်မရှိဘဲယူလိုက်ပြီးစားတောက်ဆိုင်အထွက်မှာပဲရဲတပ်ဖွဲ့ဝင်တွေရဲ့ဖမ်းဆီးခြင်းကိုခံလိုက်ရတယ်လို့ဆိုပါတယ်။ကိုမာလုံးတို့ရဲ့အဲ့ဒီလိုပြောဆိုမှုနဲ့အခြားအခြေအနေအရရက်ကိုအကြောင်းပြုပြီးရိုက်တာသတင်းတောက်နှစ်ယောက်ထောင်ချောက်ဆင်ဖမ်းဆီးခံရတာဖြစ်နိုင်ကြောင်းကြဲကြဲပြန့်ပြန့်ဝေဖန်သုံးသပ်မှုတွေထွက်ပေါ်လာစေပါတယ်။အခုနောက်ဆုံးတရားရုံးကိုရုံးထုတ်လာတဲ့ဒူရဲမှုမိုးရံနိုင်ရဲ့သတင်းတောက်တွေကိုပြောကြားချက်တရားရုံးမှာထွက်ဆိုချက်တွေနဲ့အရင်ကဖြစ်ပျက်ခဲ့တာတွေဆက်ဆက်ကြည့်လိုက်ရင်ဒီအမှုဟာထောင်ချောက်ဆင်ဖမ်းဆီးပြီးတိစောက်ခဲ့တယ်ဆိုတာသိကြသလောက်ဖြစ်သွားစေပါတယ
်တရားခွင်အတွင်းမှာဒူရဲမှုမိုးရံနိုင်ထွက်ဆိုသွားတာတွေကိုရိုက်တာသတင်းတောက်တွေရဲ့ရှင်းနေတွေဖြစ်တဲ့ဦးခင်မောင်စုံနဲ့ဦးတန်းစုံအောင်တို့ကသတင်းတောက်တွေကိုပြန်ပြီးရှင်းပြတာကကိုကလုံးလုံးနှစ်ယောက်ဟာသူတို့အဖမ်းမခံရခဲ့အချိန်ကအဲ့ဒီအမှတ်ရှိလုံခြုံရေးရဲတပ်ရင်းကရဲမှူးမိုးရံနိုင်အပါအဝင်6ယောက်နဲ့တွေ့ဆုံခဲ့ကြအောင်အဲ့ဒီတွေ့ဆုံမှုအပြီး6ယောက်လုံးယာယီထိန်းသိမ်းခံခဲ့ရကြအောင်နောက်တော့4ယောက်ကိုပြန်လွှတ်ပေးခဲ့ပြီးဒုရဲမှူးမိုးရံနိုင်နဲ့ရဲတပ်ချက်ကြီးခင်မောင်လင်းတို့2ယောက်ကိုဆက်ပြီးချုပ်နှောင်ထားခဲ့ကြအောင်အဲ့ဒီနောက်ရဲမှူးချုပ်တင်ကိုကိုကရိုက်တာသတင်းတောက်2ယောက်ကိုဖမ်းဖို့ညွှန်ကြားခဲ့တယ်လို့ဆိုပါတယ်အဲ့ဒီလိုဖမ်းဖို့အတွက်ဝါလုံးတို့နဲ့တွေ့ဆုံရမှာပါဝင်ခဲ့ပြီးအဖမ်းမခံရတဲ့ရဲတပ်ဖွဲ့ဝင်နိုင်လင်းကိုဝါလုံးတို့နဲ့ဆက်သွယ်စီပြီးဆာရက်ဆာရန်တချို့ကိုပေးဝါလုံးတို့လက်ထဲရောက်အောင်ထည့်ခိုင်းပြီးဖမ်းဆီးခဲ့တာဖြစ်တယ်လို့ဆိုပါတယ်ဒီနေရာမှာရိုက်တာသတင်းတော်နှစ်ယောက်ဖမ်းဆီးခံရစဉ်2019ဒီဇင်ဘာ23ရက်နေ့ပြည်ထောင်စုဝန်ကြီးဌာနကထုတ်ပြန်ခဲ့ပြီးမြောက်ဝတီအပါအဝင်အစိုးရပိုင်းသတင်းစာတွေမှာဖော်ပြခဲ့တဲ့သတင်းကိုပြန်လည်လာကြည့်ဖို့လိုပါတယ်အဲ့ဒီထုတ်ပြန်ချက်မှာရိုက်တာသတင်းတော်နှစ်ယောက်ဟာလူညုံရေးရဲတပ်ဖွဲ့ဝင်တွေစီချင်းကပ်ပြီးရခိုင်ပြည်နယ်နဲ့ပတ်သက်တဲ့အရေးကြီးအချက်လက်တွေတပ်ဖွဲ့နဲ့ဆိုင်တဲ့အရေးကြီးလုံခြုံရေးဆာရွက်ဆာရန်အထောက်အထားတွေကိုပြည်ပသတင်းဌာနတွေကိုပေးပို့ဖို့တရားမဝင်သတင်းရယူဆောင်ရွက်ခဲ့တယ်။ဒါကြောင့်သူတို့နှစ်ယောက်ကိုမြန်မာနိုင်ငံအစိုးရလျှို့ဝှက်ချက်ဥပဒေပုံမှန်သုံးတဲ့အမှုဖွင့်ခဲ့တယ်။အလားတူပါဝင်ပတ်သက်ခဲ့တဲ့ဒုရဲမှူးမိုးရံနိုင်နဲ့ရဲတပ်ချက်ကြီးခင်မောင်လင်းတို့နှစ်ယောက်ကိုလည်းမြန်မာနိုင်ငံအစိုးရလျှို့ဝှက်ချက်ဥပဒေရဲစည်းကမ်းထိန်းသိမ်းဥပဒေနဲ့အရေးယူမယ်ဆိုပြီးဖော်ပြခဲ့ပါတယ်။
ပြည်ထောင်စုဝန်ကြီးဌာနသတင်းထုတ်ပြန်ချက်အရဒူရဲမှူးမိုးရံနိုင်တဲ့ရဲတပ်ချက်ကြီးခင်မောင်လင်းတို့နှစ်ယောက်ဟာရိုက်တာသတင်းတောက်နှစ်ယောက်ကိုအရေးကြီးစာရွက်စာတမ်းတွေလျှို့ဝှက်ချက်တွေပေးလို့အဖမ်းခံရတဲ့သဘောတက်ရောက်စေခဲ့ပါတယ်။ဒါပေမဲ့တရားရုံးမှာဒူရဲမှူးမိုးရံနိုင်ထွက်ဆိုချက်အရဝါလုံးတို့ကိုစာရွက်စာတမ်းတွေပေးခဲ့တာသူမဟုတ်ဘူး။တကယ့်လက်တွေ့စာရွက်စာတမ်းတွေပေးသူတွေဖြစ်တဲ့ရဲတပ်ဖွဲ့ဝင်နိုင်လင်းတို့လည်းတစုံတရာအရေးယူခံရမှုမရှိဘူးဆိုတာပေါ်လွင်သွားစေခဲ့ပါတယ်။ဒါကြောင့်ရိုက်တာသတင်းတောက်နှစ်ယောက်ကိုရဲတပ်ဖွဲ့ကပြည်ထောင်စာအမှုဖမ်းတယ်လို့အသွေးယူခေါ်တွေ့စာရွက်စာရင်းနေပြီးပြည်ဟာနဲ့ချက်ချင်းဆိုသလိုဖမ်းဆီးလုပ်ခဲ့တယ်ဆိုတာငင်းလို့မရတဲ့အချက်အဖြစ်ပေါ်ပေါက်လာပါတယ်။အခုအမှုကမပြေးသေးပါဘူး။ တရားလိုရှင်းနေဖြစ်ဆောင်ရွက်နေတဲ့ဥပဒေအကျိုးဆောင်ကတရားရုံးမှာထွက်ဆိုခဲ့တဲ့ဒူရဲမှုမိုးရံနိုင်ကိုမယုံကြည်ရသောတပ်တွေအဖြစ်ရှေ့ယုံကျိမ့်မှာရှောင်လဲပါလိမ့်မယ်။တရားခံတွေဘက်ကလည်းပြန်လည်ခုခံခြေပမာဖြစ်ပြီးတရားသူကြီးရဲ့အဆုံးဖြတ်ကိုရယူရမှာပါ။တကယ်လို့လက်ရှိတရားရုံးကဒူရဲမှုမိုးရံနိုင်ကိုမယုံကြည်ရသောတပ်တွေအဖြစ်အဆုံးဖြတ်ပေးခဲ့ရင်တရားခံတွေဘက်ကအထက်တရားရုံးအစစ်စစ်ကိုပြင်ဆင်ချက်တက်အောင်မှာဖြစ်တယ်လို့တရားခံရှင်းနေဦးခင်မောင်စောကပြောပါတယ်
။တရားရုံးကဘယ်လိုပဲဆုံးဖြတ်သည်ဖြစ်စေသတင်းမီဒီယာတွေရဲ့ဖော်ပြချက်ကြောင့်အများပြည်သူအမြင်မှာဒီအမှုဟာအမှုစင်ဖန်ဆီးခဲ့တာဖြစ်ကြောင်းယုံကြည်နေကြပြီဖြစ်ပါတယ်။ယုံကြည်ရလောက်တဲ့သက်သေအချက်လက်အထောက်ထားတွေကြောင့်ယုံကြည်နေကြတာပါ။အခုခေတ်ဟာအရင်ဆက်အာဏာရှင်တွေခေတ်တုန်းကလိုအာဏာရှိသူတွေဘက်ကလှုပ်ချင်သလိုလှုပ်လို့မလွယ်ကူတော့ဘူးဆိုတာပါ။ပြည်ထောင်စုဝန်ကြီးဌာနဟာအရင်အမောင်ခေတ်တုန်းကလိုတရားရုံးတွေကိုကိုဆုံးဖြတ်စီကျင်တာကိုဆုံးဖြတ်ခိုင်းလို့မရတော့သလိုအစိုးရကလည်းပြည်သူလူထုကရွေးကောက်တင်မြှောက်ထားတဲ့အစိုးရဖြစ်နေပြီဆိုတာပါမီဒီယာဆိုတာကလည်းဘယ်အခက်အခါတွေကလည်းမတူအောင်အာခေါမောင်းတန်ဖြစ်နေတာကလည်းအခုအမှုတင်ပြပုံတွေကိုကြည့်ရင်သိနိုင်ပါပြီဒီအတွက်အမှုကိုဆွဲတင်တဲ့ပြည်ထောင်စုဝန်ကြီးဌာနဘက်ကအမှုကြောင့်တနေ့ထက်တနေ့ဂုံသိက္ခာကျဆင်းလာတာကိုဆက်သွားမလားအမှုကိုဂုံသိက္ခာရှိရှိအဆုံးသတ်နိုင်အောင်ကြိုးစားမလားဆိုတာရွေးချယ်ဖို့လိုနေပြီဖြစ်ကြောင်းပါ